အန်ဒီအကြီးမားလာနေတဲ့အီရန်နိုင်ငံနဲ့သူ့ရဲ့အဓိကကိုယ်ပွားဟက်စ်ဘိုလာလက်နက်ကိုင်အဖွဲ့ကိုအမေရိကန်ကအရေးယူကင်တွယ်သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သက်အမတ်ကြီးနီကီဟေးလီကပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအရေးကိုအဓိကအာရုံစိုက်ဆွေးနွေးတဲ့လုံခြုံရေးကောင်စီရဲ့လစဉ်အရှိအလေပိုင်းဆိုင်ရာစည်းဝေးပွဲမှာလုံခြုံရေးကောင်စီအနေနဲ့အရှိအလေပိုင်းဒေသကတခြားချင်းချောက်ရန်တွေကိုလည်းအာရုံစိုက်တဲ့လို့ပြောကြားခဲ့တာပါ။အကြမ်းဖက်လုပ်ရက်တွေစစ်ရေးဆောင်ရွက်မှုတွေလုပ်ပြီးတော့ဒေသရင်းမှာမတည်ငြိမ်အောင်အီရန်နဲ့ဟက်စ်ဘိုလာအဖွဲ့တို့ပူးပေါင်းကြံစည်နေတယ်လို့တပ်အမတ်ကြီးဟေလီကဆိုပါတယ်။ဒါကြောင့်အထက်တရားခံကိုဆရှင်းဖို့လိုတယ်လို့လုံခြုံရေးကောင်စီစည်းဝေးပွဲမှာပြောကြားခဲ့တာပါ။ဆီးရီးယားမှာဖြစ်နေတဲ့ပြည်တွင်းစစ်ပွဲအီရတ်နဲ့ယေမန်နိုင်ငံတွေကလက်နက်ကိုင်ပဋိပက္ခတွေမှာအီရန်နဲ့ဟက်စ်ဘိုလာအဖွဲ့ပါဝင်ပတ်သက်နေတယ်လို့သူကဆိုပြီးတော့ဒီအန်ဒီအရီကိုလုံခြုံရေးကောင်စီကမကင်တွယ်ရင်အမေရိကန်ကကင်တွယ်မယ်လို့တပ်အမတ်ကြီးနီကီဟေလီကပြောပါတယ်။အီရန်အပေါ်အရေးယူတခတ်မှုတွေကိုရပ်ပြီးတော့အပေးအယူလုပ်ခဲ့တဲ့သဘောတူညီမှုဟာအမေရိကန်အမျိုးသားနှုံချုံရေးအတွက်အဓိကအကျိုးရှိရလားဆိုတာကိုရက်90အတွင်းမှာပြန်သုံးသပ်နေတယ်လို့ထရမ့်အစိုးရကအခုသတင်းပတ်ထဲမှာပဲကြေညာထားပါရဲ့ရှင်။